မြန်မာနိုင်ငံကိုနှစ်ရက်ကြာခီးလာရောက်နေတဲ့ EU ဥရောပသမဂ္ဂရဲ့ကုန်သွယ်ကော်မရှင်နာမင်းကြီး Carol De Gucht ဟာ EU နဲ့မြန်မာကြားရင်းနှီးမြှုပ်နှံရေးကာကွယ်မှုဆိုင်ရာသဘောတူညီချက်တွေကိုအမျိုးသားစီမံကိန်းနဲ့စီးပွားဖွံ့ဖြိုးမှုဝန်ကြီးဌာနဝန်ကြီးဦးကန်စောနဲ့နေပြည်တော်မှာကြာသပတေးနေ့ကညှိနှိုင်းဆွေးနွေးခဲ့ကြပါတယ်။ EU နဲ့မြန်မာကြားရင်းနှီးမြှုပ်နှံမှုတွေအတွက်ဒီသဘောတူညီချက်ကပိုမိုအကာအကွယ်ပေးနိုင်မှာဖြစ်တဲ့အပြင်နှစ်ဖက်ရင်းနှီးမြှုပ်နှံသူတွေအတွက်လည်းမျှတမှုတွေရလာနိုင်မှာမို့ရင်းနှီးမြှုပ်နှံမှုအသစ်တွေကိုဖိတ်ခေါ်နိုင်မှာဖြစ်တယ်လို့ EU ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီသဘောတူညီချက်ဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲလုပ်ငန်းစဉ်တွေအတွက်အရေးပါတဲ့တွန်းအားတစ်ခုဖြစ်လာစေနိုင်တဲ့အပြင်စီးပွားရေးဖွံ့ဖြိုးမှုအတွက်လိုအပ်နေတဲ့စီးပွားရေးအခွင့်အလမ်းတွေကိုပေးရမှာအဓိကတော့ချက်ဖြစ်တဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကြိုတင်ခံမနိုင်မှုနဲ့တည်ငြိမ်တဲ့ဥပဒေတွေပေါ်ထွက်လာစေရေးကိုပါအထောက်အကူဖြစ်စေတယ်လို့ Mr. Gosh ပြောကြားချက်ကိုဖော်ပြထားပါတယ်။လောလောဆယ်မှာ EU အဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာကြားနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုဆိုင်ရာပဋိညာစာရန်တစုံတရာမရှိသေးပါဘူး။အခုချမှတ်ခဲ့တဲ့ EU မြန်မာရင်းနှီးမြှုပ်နှံမှုအကာအကွယ်ပေးနိုင်ရေးသဘောတူညီချက်ကနေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမဲ့ EU အဖွဲ့ဝင်နိုင်ငံတွေအတွက်ခွဲခြားဆက်ဆံမှုမရှိအောင်နစ်နာကြေးမပေးဘဲလူဝါအမျက်မထုတ်အောင်မတရားဆက်ဆံတာမခံရအောင်နဲ့ငွေရင်းနှီးလွှဲပြောင်းမှုတွေလုပ်နိုင်တာလိုမျိုးအာမခံချက်တွေကိုပေးနိုင်တော့မှာဖြစ်ပါတယ်။တချိန်ထဲမှာပဲဒီသဘောတူညီချက်ဟာမြန်မာနိုင်ငံရဲ့လုပ်ပိုင်ခွင့်တွေကိုအနှောက်အယှက်မဖြစ်စေဘဲနိုင်ငံသားတွေရဲ့လုပ်ငန်းကိုင်ငန်းတွေဖွံ့ဖြိုးလာစေဖို့ဆောင်ရွက်မှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ EU နဲ့မြန်မာကုန်သွယ်ရေးဟာ2013ခုနှစ်မှာယူရိုတန်ပေါင်း980လောက်ရှိလာပါတယ်။အရင်ကတည်း47ရာနိုင်နှုန်းတိုးလာတာပါ။မြန်မာက EU ကိုကုန်ပစ္စည်းတင်ပြမှုကလည်း35ရာခိုင်နှုန်းတိုးလာခဲ့ပါတယ်။